ချင်းပြည်နယ်ဟာခမြို့မှာဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြသူတွေနဲ့ဖွဲ့စည်းထားတဲ့ချင်းလန်ဒီဖ ens force အဖွဲ့နဲ့စစ်ကောင်စီလက်နက်ကင်တပ်ဖွဲ့ဝင်တွေကြောင့်မေလ၄ရက်နေ့ညပိုင်းမှာပြစ်ခတ်တိုက်ခိုက်ရှိကြပါတယ်။အဲဒီပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ဟာခဒေသခံ၃ဦးကိုစစ်ကောင်စီတပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။အပြည့်အစုံကို VOA သတင်းတော်လိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟာခမျိုးအင်းဝပိုင်ရှိမှရှိတဲ့စစ်ကောင်စီအဖွဲ့ရဲ့လုံခြုံရေးကင်းစခန်းတစ်ခုကိုချင်းပြည်တုကာဝေးရေးအဖွဲ့ကနေမေလ၄ရက်နေ့ညပိုင်းမှာတိုက်ခိုက်ခဲ့တယ်လို့ CDF အဖွဲ့ပြောခွင့်ရသူကပြောပါတယ်
။ဟုတ်ကဲ့မင်းညာရှိနိုင်ခွေးလောက်မှာဘောတော့အင်းဝပိုင်ရှိဒီနားမှာစစ်တပ်ပုံတွေအခြေချထားတဲ့တပ်ကံတစ်ခုရှိရလုံခြုံရေးကိတ်တော့အဲ့မှာနေရာရှိရဆိုတော့အဲ့ဒီကျွန်တော်တို့ဖွဲ့သားတွေတော့တွားပြစ်တယ်တယောက်ကပြေးချင်းတယ်တယောက်ကတန်ညာရတယ
်ဒီပြစ်ခတ်တိုက်ခိုက်မှုပြီးတိုက်ပွဲဖြစ်ပွားတဲ့နေရာဤမှာနေထိုင်တဲ့ဟာခါဒေတာခံ၃ဦးကိုစစ်ကောင်စီတပ်ကဒီမနေ့မှဖမ်းဆီးခေါ်ဆောင်သွားတယ်လို့မြို့ခံလူကပြောပါတယ
်အမေကတော့ကျွန်တော်ဒီ CDF ကကင်းစခန်းတစ်ခုဝင်ဖြစ်တာပေါ့နော်ဒီနေ့မနေ့မှာဒီ၃ယောက်တို့ဒီအင်းဝပိုင်နောက်မှာရှိရဲ့ဒီအိမ်တဲ့အိမ်ကိုတို့မနေ့ကဖြစ်စဉ်နဲ့ပတ်သက်ပြီးမင်းများဆရာရှိတဲ့ဆိုဖမ်းခေါ်သွားချင်ရဲ့စခန်းမနေ့ရှင်းနိုင်ခွဲလောက်ကပေါ့မင်းကလေးနှစ်ယောက်နဲ့ရောက်ကြလို့ကြပေါ့နော်အိမ်ရှင်တယောက်နဲ့အိမ်သားညီမနှစ်ယောက်ပေါ့ခုချိန်ကြီးပြန်ပြုတ်ပြေပေါ့နော
်ဒါအပြင်ဟာကမျိုးနဲ့ဆန္ဒလာမျိုးကြားမှာလဲမင်းညနေပိုင်းမှာချင်းပြည်တို့ကာကွယ်ရေးဖွဲ့ကနေစစ်ကောင်စီတပ်ဖွဲ့ကိုပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ CDF ဖွဲ့ပြောခွင့်ရသူကပြောပါတယ
်ဟာကနဲ့ဆန္ဒလာကြားဆိုဆန္ဒလာနဲ့မျိုးရောမျိုးပဲအဲဒီနေရာတည်းမှာပဲဒီတော့မှာအင်းနဲ့ဒီတော့အဲဒီဖွဲ့သူတို့ကနေရာနေနေနေနဲ့၆ယောက်အဲ့လိုပူတာနေနေနေတဲ့သူတွေကသူကျွန်တော်တို့သွားပြစ်တာဒီလိုတယောက်ကတန်ညာရတယ်အကျဆုံးတော့မရှိဘူးစိတ်တပုံတက
်ဟာကမျိုးမှာဆက်အနာရှင်စัจကြီးရေးဆန္ဒပြတပိမောက်စင်တွင်ဖန်းစီခံထားရတဲ့သူတွေအလုံးကိုမေလ၂ရက်နေ့ညနေ၄နာရီနောက်ဆုံးထားပြီးပြန်လွှတ်မပေးရင်စစ်စင်ရေးတိုက်ခိုက်မှုတွေလုပ်သွားမယ်လို့ CDF ဖွဲ့ကကြေညာထားရမှာအဖမ်းစီကလူငယ်တွေကိုလွှတ်ပေးတာမရှိတဲ့အတွက်ဟာကမျိုးမှာပြစ်ခတ်မှုတွေဖြစ်ပွားလာနေတာပါဖန်စီသူတွေမလို့မချင်းစည်ရီဆက်လက်လှုပ်ရှားသွားမယ်လို့ CDF ဖွဲ့ပြောခွင့်ရသူကပြောပါတယ
်မရှိသေးဘူး60တော်ဒီနေ့လေ3ရောက်ထပ်ဆန်းတယ်ဆိုတော့ဒီလိုမျိုးရဲ့အလုပ်တွေကျွန်တော်တို့ထပ်မှန်ပြီးတော့ဒီလိုမျိုးတိုင်တက်ကြည့်နေမှာမဟုတ
်ပြီးခဲ့တဲ့မေလ2ရက်နေ့ကစပြီး4ရက်နေ့ထိဟာကာမြို့တွင်စစ်ကောင်စီတပ်ဖွဲ့ရဲ့ကင်းစခန်းကို CDF တပ်ဖွဲ့တွေကနေ3ရက်ဆက်တိုက်ခိုက်နေခဲ့တာပါဒီစကြိုက်မှုတွေမှာစစ်ကောင်စီတပ်ဘက်က၉ယောက်ကြဆုံးပြီးအများပြားတန်ရန်ရတယ်လို့ CDF တပ်ဖွဲ့တွေကလည်းသတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ချင်းပြည်နယ်မင်းတပ်နဲ့ဟာကာမြို့တွေမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိတ်မှောက်မှုအပေါ်မှာလုံခြုံရေးတပ်ဘက်ကလက်နက်နဲ့အကြမ်းဖက်ဖြိုခွင်းဖန်ဆီးမှုကြောင့်ဒေသခံတွေကရရလက်နက်ကင်ဆွဲခုခံတော်လှန်လာခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ။